န်နက်ပေါ်မှာကိုဘလို့ပစ္စည်းတွေကိုရှာတယ်ဘလို့သတင်းတွေဖတ်တယ်ဆိုတာ Facebook ကစုံစမ်းလို့မရတော့အောင်လုံနိုင်တော့မယ်ကိုသားညုံကြီး
ဟုတ်တယ်မဆီမမောကဒီ Facebook အသုံးတဲ့သူတွေအနေနဲ့ Facebook မဟုတ်တဲ့တခြား app တွေ website တွေတဲကိုဝင်ကြည့်တွားကြည့်တာကိုလိုက်မမှတ်နိုင်အောင်လုပ်နိုင်တော့မှာ
ဗျ Off Facebook activity ဆိုတဲ့ tool အသစ်ကိုလောလောဆယ်သုံးနိုင်ငံမှာသုံးလို့ရနေပြီအဲ့ဒါကဒီ Facebook ပြင်ပ online ပေါ်ကကိုယ့်ရဲ့လှုပ်ရှားမှုတွေကိုလိုက်ပြီးတော့ခြေရာမခံမမှတ်နိုင်တော့အောင်လုပ်နိုင်မဲ့ computer program အသစ်ပါကိုယ့်ရဲ့ Facebook setting တွေကနေပြီးတော့ပြောင်းနိုင်မဲ့ setting အသစ်လို့ပြောလို့ရတာပေါ့
ဩဂတ်စ်လ20ရက်နေ့တုန်းက Facebook ကမိတ်ဆက်တဲ့အဲ့ဒီ off Facebook activity ကိုလောလောဆယ် Ireland, Spain နဲ့ Tongkorea သုံးနိုင်ငံမှာပဲရပါသေးတယ်။ American အပါအဝင်တခြားနိုင်ငံတွေမှာတော့မကြခင်ရမယ်လို့ဆိုပါရတယ်။ရပြီဆိုရင်တော့မဆွေမြမပြောလို့ပဲကိုယ့်ရဲ့ Facebook setting နဲ့ဝင်ပြီးတော့ပြောင်းလို့ရမယ်ဗျ
။ကြော်ညာကနေပြီးတော့အဓိကဝင်ငွေရှာနေတဲ့ Facebook ကကိုယ့်နဲ့ပတ်သက်တဲ့အချက်အလက်တွေကိုနီးနှမျိုးသုံးပြီးတော့စုဆောင်းနေရှင့်။ပထမတနည်းကတော့ Facebook app, Facebook website ပေါ်ကကိုယ့်ရဲ့လှုပ်ရှားမှုတွေဥမာဘာရီကိုက like ပေးလဲဘလို့ post မျိုးတွေမှာ comment သွားပေးတယ်လဲဆိုတာမျိုးအပြင် Facebook မဟုတ်တဲ့တခြား website တွေတဲကို Facebook login နဲ့ဝင်တာမျိုးတွေအားလုံးကိုမှတ်ပြီးတော့စုဆောင်းတဲ့နီးနောက်တနည်းကတော့ဒီ Facebook Pixel ဆိုတဲ့ computer program code နဲ့မှတ်တဲ့နီးအဲ့ဒီနီးနဲ့ကိုယ့်ရဲ့အချက်အလက်တွေကိုစုဆောင်းတာပ
ါ Internet ထဲမှာကိုဘာရီကြည့်တယ်ဘာရီဝယ်တယ်ဘာရီဖတ်တယ်ဆိုတာကို Facebook ကလုတ်ထားတဲ့ Facebook Pixel ဆိုတဲ့ computer program code တစ်မျိုးကအမြဲလိုက်မှတ်ထားတယ်ဗျအဲ့ဒီလိုလိုက်ချီယာခံတဲ့ tracker code ကို internet website တော်တော်များများထဲမှာထည့်ထားတယ်။လိလချက်တွေအရလက်ရှိရှိနေတဲ့ website 3 ပုံ 2 ပုံလောက်မှာ Facebook tracker တွေတွင်းထားပါတယ်။အဲဒါကြောင့်လဲကိုတခြား website တွေသွားပြီးတော့ရှာထားဖတ်ထားတာတွေကို Facebook ကသိနေပြီးတော့ချက်ချင်းဆိုလိုပဲအဲ့ဒီဟာမျိုးတွေနဲ့စင်တူကြော်ညာတွေကိုရဲ့ news feed စာမျက်နှာမှာလာလာပြနေတာပေါ့
။ Facebook ပေါ်မှာကိုအတွက်သီးသန့်ရည်ရွယ်တဲ့ကြော်ညာတွေမပြတော့အောင်လို့Off Facebook activity မှာသွားပြီးတော့ tracking လုပ်တာကိုပိတ်ထားလို့ရမယ်လို့ Facebook ရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။ Facebook သုံးတဲ့သူတွေရဲ့ privacy ကိုလုံခြုံအောင်လုံမပေးဘူးလို့ဆိုပြီးတော့ Facebook company အကြီးအကျယ်ဝေဖန်ခံခဲ့ရပြီးတဲ့နောက်မှာအခုလိုမျိုးဒီကိုယ့်ရဲ့လှုပ်ရှားမှုတွေကိုခြေရာမခံနိုင်အောင်လို့ကိုယ်တိုင်ဖြတ်နိုင်မဲ့ clear history ဆိုတာကို Facebook ထဲမှာထည့်ပေးပါမယ်လို့ Mark Zuckerberg က2018မေလမှာကြေညာပေးခဲ့တာလေ။တနည်းကြော်ကြာမှာOff Facebook activity ဆိုတာကိုမိတ်ဆက်တာပဲအစားတုန်းကတော့ clear history လို့နာမည်ပေးမလို့ねတကယ်ထွက်လာတော့ off Facebook activity လို့ခေါင်းစဉ်တက်လိုက်တာ
ဒါရောမှဒီ off Facebook activity ဆိုတာကိုသုံးနိုင်ငံမှာပဲရသေးတယ်ဗျစက်တင်ဘာပြောင်းမှုကလည်းနည်းနည်းအလုတ်ရှုပ်တယ်လို့ AP သတင်းဌာနကနည်းပညာသတင်းတောက် Barbara Odute ကရှင်းပြပါတယ
် So this is only available in 3 countries right now US users won't have it it's in Ireland Spain and South Korea
လောလောဆယ်သုံးနိုင်ငံမှာပဲရပါသေးတယ်Ireland, Spain နဲ့တောင်ကိုရီးယားပါ။ American က Facebook သုံးသူတွေအတွက်မပါသေးပါဘူး။အဲ့ဒီ tool ကိုသုံးချင်ရင် Facebook setting ကိုသွားအဲ့ဒီကနေ off Facebook activity ဆိုတာကိုရှာရပါမယ်။သူ့ကိုရွေးချယ်ဖို့အဆင့်တော်တော်သွားရမယ့်အပြင်စာတွေလည်းဖတ်ဖို့လိုပါတယ်။လုံရမယ့်အဆင့်များတော့လူတော်တော်များများလုံဖြစ်ချင်းမှလုံဖြစ်ကြပါလိမ့်မယ်
။လောလောဆယ်လုံလို့ရမယ့်သုံးနိုင်ငံက Facebook သုံးသူတွေဆိုရင် Facebook setting ထဲမှာရှိတဲ့ your Facebook information ဆိုတဲ့ဟာရဲ့အောက်မှာOff Facebook activity ဆိုတာပေါ်နေတယ်။အဲ့ဒီမှာကိုဖြစ်စီခြင်းလို့ရွေးပြီးတော့လိုက်စုံစမ်းလို့မရအောင်ပိတ်နိုင်ပါဘူး
။ပိတ်နိုင်မယ်ဆိုပေမဲ့လို့ကိုယ့်ရဲ့လှုပ်ရှားမှုတရားရာဂိုင်းနှုံးလုံးကိုခြေရာမကောက်နိုင်အောင်ပိတ်လို့ရမှာတော့မဟုတ်ဘူးနော်။ကိုသွားကြည့်ဝင်ကြည့်တဲ့ website တွေ app တွေကကိုဘယ်နှခေါက်ဝင်ကြည့်ထားတယ်ဘာတွေကြည့်ထားတယ်ဆိုတာအဲ့ဒီ website တွေ app တွေကနေပြီးတော့ Facebook နဲ့မျှဝေတဲ့စာရင်းအချင်းချုပ်ကို Off Facebook activity မှာကိုယ်တိုင်ဖြတ်လို့ရမယ်။အဲ့လိုသွားကြည့်ထားတဲ့စာရင်းကိုကြော်ညာအတွက် Facebook ကိုသုံးခွင့်မပြုဘူးဆိုတာကိုပိတ်ပင်လို့ရမယ်။ Facebook မှာရော Messenger မှာရော Instagram မှာပါကိုယ့်အတွက်တီးသန့်ရည်ရွယ်တဲ့ကြော်ညာတွေကိုပိတ်နိုင်မယ်။ဒါပေမဲ့ကိုယ်ပဲ website တွေတဲကိုဝင်ကြည့်သွားကြည့်ထားလဲဆိုတာကို Facebook ကဆက်ပြီးတော့ခြေရခံနေအောင်ပါ။ဒါပေမဲ့အရင်ကလိုမျိုးဒီကိုသားညုံဦးနဲ့ကိုသားညုံဦးဝင်ကြည့်တဲ့ website တွေကို Facebook ကတွဲပြီးတော့မမှတ်တော့ပါပဲ။သွားဝင်ကြည့်ထားတယ်ဆိုတာကိုတော့မှတ်ထားအောင်ပါ။ဒါတော့မှ48နာရီ2ရက်ကြာတော့မှဒီလူကဒီ website ထဲဝင်တယ်လို့တွဲမှတ်ထားတာကိုဖြတ်မှာ
Facebook ရဲ့ပြောရတော့ Facebook account နဲ့အဲ့ဒီ account ပိုင်ရှင်ကဘလို့ website တွေဝင်ကြည့်တယ်ဘလို့ကုန်ပစ္စည်းတွေစိတ်ဝင်စားတယ်ဆိုတာမျိုးကိုတွဲမှတ်တာမျိုးတွေမလုပ်တော့ပေမဲ့သူသွားတဲ့စိတ်ဝင်စားတဲ့အချက်တွေကိုတော့မှတ်ထားမယ်ဒါမှလည်းကုမ္ပဏီပစ္စည်းကြော်ညာရှင်တွေဘက်ကထိထိရောက်ကြော်ညာတွေလုပ်နိုင်ဖို့ကြော်ညာအစီအစဉ်စာပြုစုနိုင်မယ်လို့ဆိုရတယ်ဥပမာအသက်18နှစ်ကနေပြီးတော့24နှစ်ကြာအမျိုးသမီးတွေကဘာတွေစိတ်ဝင်စားတယ်ကြိုက်တယ်ဆိုတဲ့ဒီဘူးကချက်လက်တူကတော့ Facebook ကဆက်ပြီးတော့စုဆောင်းနေအောင်ပ
ါပါ။ Off Facebook activity ကိုပိတ်ထားလို့ကိုမြင်ရမယ့်ကြော်ညာတွေကြော်သွားမှာတော့မဟုတ်ဘူးနော်။ကိုယ့်ကိုသီးသန့်ပြစ်မှတ်ထားတဲ့ကြော်ညာမျိုးသာမဟုတ်တော့မှလို့ AP သတင်းဌာနကနည်းပညာသတင်းတောက် Barbara Odute ကရှင်းပြထားတယ်
။ You'll see the same number of ads. They just won't be targeted to you. Facebook says
ရဲ့မေကြောင်ညာအရေးအတွက်ကအရင်တိုင်းပဲဖြစ်ပါလိမ့်မယ်။ကိုကိုဥတီယူရတဲ့ကြောင်ညာမျိုးပဲမဟုတ်တော့ပါဘူး။ကိုဘယ် website တွေကိုတွားကြည့်ရဲဆိုတာသူတို့ like share မခံမမှတ်တော့တဲ့အတွက် news feed တွေမှာမြင်ရမယ့်ကြောင်ညာတွေအချက်လက်တွေကကိုနဲ့ဆိုင်တာဟုတ်ချင်းမဟုတ်တော့မယ်။ကိုအတွက်တီးတန့်ဖြစ်တော့မှာမဟုတ်ဘူးလို့ Facebook ကပြောထားပါတယ်။
Facebook ဆိုတာကကြော်ညာကနေဝင်ငွေရှာတဲ့ company ဆိုတော့သူတို့ဝင်ငွေလုံးဝပိတ်သွားအောင်တော့ဘယ်လုပ်မလဲအခုလောက်လုပ်တယ်ဆိုတာတောင်မှဒီ American နဲ့ဥရောပကအစိုးရတာဝန်ရှိသူတွေလွှတ်တော်တွေရဲ့ဖိအားကြောင့်လုပ်လာတာ
ကြော်ညာကြောင့် Facebook ကရတဲ့ဝင်ငွေကမနစ်ကဒေါ်လာဘီလီယံ50ကျော်ရှိတယ်လို့ AP သတင်းဌာနကပြောပါတယ်မဆွေမမကြီး
Facebook makes nearly all of its money from advertising it was $56 billion last year
so Facebook ဝင်ငွေအလုံးနီးပါးကကြော်ညာကရနေတာပါပြီးခဲ့တဲ့2018ခုနှစ်အတွင်းကြော်ညာကနေဝင်ငွေဒေါ်လာ56ဘီလီယံရပါတယ်ဒီထူးကသူတို့ဝင်ငွေထိခိုက်နိုင်တယ်လို့ Facebook ကအတိအမှတ်ပြုပြောပါတယ်ဘယ်လောက်လဲဆိုတာတော့သူတို့မပြောပါဘူးအဲ့ဒါကလည်းဒီထူးကိုဘယ်နှစ်ယောက်တကယ်သုံးကြတယ်လဲဆိုတဲ့ပုံမှာမူတည်ပါလိမ့်မယ
် Facebook သုံးသူတွေရဲ့ data ချက်လက်လုံခြုံရေးပြဿနာကြီးဖြစ်ခဲ့ပြီးတဲ့နောက်ဆက်တွဲအခုလိုမျိုး off Facebook activity ဆိုတာကို Facebook ကအကောင့် setting မှာအသစ်ထည့်ပေးလိုက်ပြီးမယ်အဲ့ setting ကိုကိုယ်တိုင်သွားရှာပြောရမယ်ဆိုတော့သတိထားဖို့လိုတယ်မဆွေမမရဲ့
ဖြူးသူတေသနာဌာနကြီးကလှုပ်ထားတဲ့စတန်အရဆိုလို့ရှိရင် Facebook သုံးတဲ့သူအများစုကကိုယ့်ရဲ့အချက်အလက်လုံခြုံရေး privacy setting ကိုဘယ်မှာဘလို့သွားပြောင်းရမယ်ဆိုတာမသိကြဘူးတဲ့ကိုသားညုံရဲ့ဒါကို Facebook အကြီးကဲ Zuckerberg ကိုယ်တိုင်လည်းသိတယ်ပြီးခဲ့တဲ့နှစ်တုန်းကဒီ America အထက်လွှတ်တော်ကြားနာဝဲမှာသူကိုယ်တိုင်ပဲထွက်ဆိုသွားတာအဲ့တော့အရေးကြီးတာကကိုယ့်လုံခြုံရေးနဲ့ဆိုင်တဲ့ update အသစ်ပေါ်ပြီဆိုတာနဲ့သတိထားပြီးတော့မှ setting သွားပြောင်းတာပဲဖြစ်ဖြစ် update လုပ်တာပဲဖြစ်ဖြစ်လုပ်ဖို့အရေးကြီးပါတယ်ရှင်